နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားရုံးထုတ်စစ်ဆေးခြင်းမရှိတာတလခွဲနီးပါးကြာမြင့်နေပြီဖြစ်ပါတယ်အဲ့ဒီအတွက်အစ်တိုးချမှတ်တဲ့အမှုတွေနဲ့ပတ်သက်ပြီးဆက်လက်မေးမြန်းတိုင်ပင်စရာတွေရှိတဲ့အကြောင်းလူချင်းတွဲဆောင်ဖို့ကြိုးစားနေတဲ့အကြောင်းသူတို့ရဲ့ရှင်းနေကြီးဦးခမောင်စောက RFA သတင်းဌာနကိုပြောပါတယ်။ဖမ်းဆီးကန်တက်ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကဆွဲထားတဲ့အမှုတွေအတွက်တရားရုံးကြားနာစစ်ဆေးမှုကိုအပတ်စဉ်ပြုလုပ်နေရမှာကိုဗစ်ရောဂါကန့်သတ်ချက်အရာအများပြည်သူယုံပိရဲ့ရှိသတ်မှတ်ထားတာကြောင့်နောင်လာမဲ့ရုံးချင်းတွေကိုရွှေ့ဆိုင်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးပုံမှ55ချိုးပေါက်မှုနဲ့အမှုလေးမှုနိုင်ငံတော်လေးဦးဝက်ချက်ပေါက်ကြားမှုပုံမှ31ကားငယ်ပို့ကုန်သွင်းကုန်ပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြည့်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်ရမှာပုံမှ905ခါခွဲတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှ25နဲ့အမှု2မှုစုစုပေါင်း10မှုနဲ့တရားစွဲဆိုခံထားရပါတယ်ခင်ဗျာ